จารย์ได้เลยนะทีนี้ก็ที่60ตริสาวัฒนาอสุสิกาสัจเจีรผลิตออกทีนี้ก็อภิเตียนี้ละเปว่าละปิยงเลยก็ရှိပါတယ်ทีนี้ก็สาธิတော့ဒီဓမ္မယဉ်ကြီးမှာနေတိုင်းနေတိုင်းဘုရားအကြောင်းညတိုင်းဘုလို3နာရီရစာရင်း4နာရီရှိ10နာရီ10နာရီတရားဖို့ပြီဝေဒီကလာတဲ့ဒီဘေးဒီဘက်ကလာတဲ့ယောဂီတွေတရားနဲ့အခွင့်အရေးပေးဖို့ဘုရားအစီအစဉ်ရှိပါတယ်ရင်ရည်နှစ်တရားလည်းဒီတိုင်းပဲဆောင်ရွက်ခဲ့ပါဒီနေ့လည်းဒီလိုဆောင်ရွက်ဆောင်ပါပဲအရင်ရည်ကဒီသီပ္ပံဝဒနာဘာဝနာအထုပ်ထက်အထုပ်ကူရဲ့ပုဂ္ဂိုလ်ရောအခုမှစပြီးတော့အထုပ်ထက်ယောဂီပုဂ္ဂိုလ်ရောအခြားခြားကြီးတဲ့အထုပ်ယောဂီပုဂ္ဂိုလ်ရောအရုံတော်ယောဂီဘောလေကုလိုဖြစ်တာရောကုလိုရှိနေတဲ့ဒိဋ္ဌံဘာဝနာတရားတွေအထုပ်ဖွင့်ရတဲ့အခါမှာစိတ်လွတ်လွတ်လပ်လပ်နှောင့်ရှိတည်ခြင်းပြီးတော့ဆင်းရဲဒုက္ခအောင်မြင်တဲ့အထုပ်နိုင်ရေးအတွက်ဘောလေဒီနေ့ကစပြီးတော့စိတ္တရာဒိဋ္ဌဘာဝနာဘောကိုယ်ဆောင်တရား၄ပါးစပေါ်သွားပါမယ်ဒီတရားကတော့တရားလောင်းရဲ့ခေါ်ရင်တော့ပြီးတော့ပြီးသွားပါမယ်ဒါကလို့နေရလက်ကြရလက်ကြသွားပါမယ်ရှင်းရှင်းသူတို့ဒီလည်းပဲသူတို့တရားအထုပ်ကြုံတဲ့အခါမှာသုဒ္ဓရာဇာဘာဝနာတရားကိုပေါ်ရတဲ့အလေးအထားရှိခဲ့ပြီပါလေ။ရှင်းအစဉ်လာတရားကိုလည်းပဲအကွယ်ပြောင်းရအောင်ဆက်လက်ဆင်းရဲရရော။ဒီလိုကိုယ်တိုင်လည်းပဲအခုလိုတရားအထုတ်ဆဲကာလမှာစိတ်အနှောက်အယှက်တွေကင်းနိုင်နေခြင်းရော။ဆင်းရဲတာကအောင်မြင်တဲ့အထုတ်နိုင်မှုရပေါ့။ဒီကတိကပါဝလာ။ပွားဖို့ပါပဲ။အဲဒီဒီမျိုးသောကုသကုသံတရားတရားစကားတော့တိဗုဒ္ဓံသတိဆရာရဲ့ခုံတော်စီအများရဲ့တပါးပါးကိုသမထတ္တအောင့်မြင်ခြင်းတရိယာခြင်းမှတ်ရခြင်းပေါ့နေ့မေတ္တာအများရကကိုဟာကောင်းစားချမ်းသာစီရှင်တဲ့စိတ်ကြီးဖြန့်ပေးခြင်းပေါ့မေတ္တာပို့ခြင်းသို့အသုဘဘာဝနာဤဤခန္ဓာကိုယ်မှာရှိနေတဲ့ဆံငွေကြီးစသည်အစိတ်ပိုင်းတွေကိုမတည်ကြည်ရာဖြစ်အောင်ဆင်းရဲလုံးလုံးင်းနဲ့လေးမရဏစတိတရားမြေအရေးကိုတွေးဆဆင်ခြင်းခြင်းအဲဒီမျိုးပါပဲဒီမျိုးသူအနေနဲ့ပွားများထားလို့ရှိရင်အဲ့ဒီလူမျိုးကအတုတဲ့ပုဂ္ဂိုလ်ဟာအန္တရာယ်ဖြစ်ပြီးတော့ဆင်းရဲတာသာအောင်မြင်နဲ့အထုတ်နေတာဆိုလို့ဇတု၄မျိုးသောအရက္ခအဆောက်အဆောက်တရားတနည်းကိုယ်စုံတရား၄ပါးလို့စိတ်ကိုအနှောက်အယှက်ကြီးဖြစ်အောင်လို့သူပါမအဆောက်အဆောက်ဖြစ်နေပါလေဒါကိုလို့စိတ်ကိုဆောက်ရှောက်ရှင်းအတရားတွေစိတ်အနှောက်အယှက်ကိုသိရအောင်အဲဆောက်ရှောက်ကြောင်တရားတွေဒီဆိုရတယ်အဲကုသတရား၄ပါးတည်းကပထမဆုံးဗုဒ္ဓဉာဏ်ရှိသည့်စာပြီးပြောပါမယ်ဗုဒ္ဓဆိုတာဘုရားကိုယ်တော်တဲ့အမှန်တရားကြီးတော်မူပြီးတော့ဝိနည်းတ္တဝါတို့ကိုလည်းပဲတိစီတော်မူတော့ ဟိုတိအောင်ဟောပြတယ်ဘုရားပုဂ္ဂိုလ်သူလို့ဆိုရဲအဲဒီပုဂ္ဂိုလ်ကြီးရပါကုံတော်ကြီးအနန္တရှိပါတယ်အခုသီထံတရားအထုတဲ့ပုဂ္ဂိုလ်ကြီးဟာကုဒမက်စွာကိုယ်တိုင်ဒီတရားကိုရှာဖွေသိရှိပြီးတော့ကိုယ်တိုင်အထုလို့ကိုယ်တိုင်စိတ်ရည်ကြည်ပြည့်ဝစင်ကြယ်ပြီးဒီလိုဓာတ်ရီကုန်ဆန်းပြီးတော့တပည့်ကြီးပြန်ဉာဏ်တော်ကြီးကိုရရှိတော်မူပါတယ်။ဘုရားတရှိခဲ့တာတော့ပေါ့ဘူး။ဘုရားအစူးကြီးဒီလိမ့်ဆန်းလမ်းကြောင်းပဲဆောက်ပြီးတော့ဘုရားကြီးကြတာကြီးပါပဲ။ယဟန္တာကြီးလက်ကြီးကိစ္စကဘုရားကြီးလက်ကြီးတိုင်းပါပဲ။ယဟန္တာကြီးလက်ကြီးတိုင်းပါပဲ။ဒီဘုရားဆောက်ရည်တဲ့ဒီတော်ကောင်းကြီးဆောက်သွားရဲ့ဆောက်ခဲ့လမ်းရောလမ်းကောင်းလမ်းမှန်ကြီးပါလေ။ဘလွဲ့ဆင်းနေလမ်းမှန်ကြီးပါလေ။ဒီလမ်းလျှောက်လို့ရှိရင်နောက်ဆုံးပြေးရရှင်းခွာအေးချမ်းသာရတဲ့နိဗ္ဗာန်ချမ်းသာကိုတွေ့မှာကြီးပါပဲ။ဒီတော့ဘုရားတည်ခြင်းထားတဲ့လမ်းကြောင်းကိုဘုရားချမ်းသာထားတဲ့လမ်းကြောင်းကိုလျှောက်တဲ့အခါမှာဒီဖျားရတဲ့လမ်းကြောင်းဒီလမ်းကြောင်းကိုဖော်ပြတော်မူတဲ့မြတ်စွာဘုရားဘယ်လိုအရေးချင်းရှိရဲဆိုတာဘယ်လိုကုန်ရှိရဲဆိုတာနည်းနည်းဖြစ်ဖြစ်တော်တော်များများဖြစ်ဖြစ်တည်နာရဲသာကိုလိုပါတယ်ပုဂ္ဂိုလ်တူတူတယောက်ရဲ့တကယ်လိုအပ်တဲ့အရေးချင်းကိုကကိုယ်ပိုင်ဉာဏ်နဲ့မတည်သေးဘူးဆိုလို့ရှိရင်တော့ပုဂ္ဂိုလ်ကလက်ခံမှုယုံကြည်မှုစိတ်ချလက်ချတော်လေးမှာအတိပြုဆုံးရှုံးဖို့ဆိုတာမရှိနိုင်ဘူး။ပုဂ္ဂိုလ်ရဲ့ယဉ်ကျေးမှုမရှိဘူးဆိုလို့ရှိရင်သူပေါ်ပြောချက်ပေါ်မှာလည်းယဉ်ကျေးမှုမဖြစ်ပါဘူး။ဒါကြောင့်ဒီတိရိစ္ဆာန်တရားကိုဖော်ထုတ်တော်မူတဲ့မြတ်စွာဘုရားရဲ့ကုံတော်ကြီးတော့ထဲတလို့ဒီနားလည်းဆန်းလို့လိုပါရဲ့။ဒါတိုင်းလာရင်အရင်ကတော့ပုဂ္ဂိုလ်ကြီးရာကြီးနဲ့ကိုယ်ကိုယ်သူကတော့အားနေကြတာဖြစ်တော့ပုဂ္ဂိုလ်ကြီးရာယုံကြည်ရပါတော့လေဆက်ဆဲလို့ရှိရင်တော့မြတ်စွာဘုရားတည်ထွင်စားတဲ့အရိစ္ဆာန်လမ်းကြောင်းရောက်လို့ရှိရင်ဘယ်လိုအကျိုးရရလဲဆိုတာအဲ့ဒါတော့ကြည့်လို့ရှိရင်လည်းလုံလောက်ပါတယ်ထူးခြားတဲ့ပုဂ္ဂိုလ်ကြီးရာထွင်ထားတဲ့လမ်းကြောင်းကိုယုံကြည်တယ်ဆိုလို့ရှိရင်ဒီထွေတဲ့လမ်းထွေတဲ့ပုဂ္ဂိုလ်ကြီးတော်ကအိနေကာကမယုံကြည်နိုင်လို့ရှောက်ကြည့်လို့အကျိုးရမှကြည့်ပြီဆိုလို့ရှိရင်တရားမြင်တော့ဘုရားမြင်ဆိုတဲ့အတိုင်းပါလို့တရားနားလည်တော့ဘုရားကိုလည်းပဲနားလည်လာပါပဲဆိုလို့ဤသို့ရှိတယ်ဆိုတာနားလည်လာပါပါပဲဒီတော့အနောက်တိုင်းသားကြီးအပေါ်တော့ပုဂ္ဂိုလ်ကြီးရာယုံကြည်ဖို့ရာအတွက်ဘုန်းကြီးကတော့ယုံကြည်ကြပါလို့တော့မတောင်းဆိုပါဘူးကိုယ့်အတိနဲ့ကိုယ်ပေါ့လေယုံကြည်နိုင်ပါလေဘုရားလက်သတိဘာဝနာပွားတဲ့အတွက်ရတဲ့တဲ့အကျိုးကြီးတွေမှာလူရဲ့အကျိုးကြီးလောက်ပဲပေါက်ထုတ်ပြီးတော့ပြောပြရစေတရားထုတ်စေကာလမှာပဲဖြစ်ဖြစ်နောက်ခံပါလို့ဖြစ်ဖြစ်ဒီလေလူရဲ့အကြဆုံးအကျိုးလေးပဲအဲဒီအကျိုးလေးပုံပြခဲ့ရှင်ဥစွာဗုဒ္ဓနဲ့ศาสနာဆိုတာခွဲခြားပြီးတော့နားလည်လို့ပါတယ်ဗုဒ္ဓဆိုတာကလည်းအမှန်တရားတွေကိုကိုယ်တိုင်သိတော်မူရဲ့ကိုယ်ရဲ့တတ္တဝါတွေကိုလည်းပဲအမှန်တရားတွေသိတော်မူရဲ့သိအောင်ပေါ်ပြတော်မူရဲ့အဲ့ဒီလိုပုဂ္ဂိုလ်သူကိုပါဠိလိုဗုဒ္ဓလို့ခေါ်ရတယ်ဗုဒ္ဓကိုယ်တိုင်ကျင့်သုံးပြီးတော့ဗုဒ္ဓကိုယ်တိုင်ကရုဏာထားပြီးတော့ဟောထားတဲ့အဆုံးအမတွေပေါ့အဲ့ဒါတွေကိုศาสနာလို့ခေါ်ရတယ်ศาสနာဆိုတာကိုယ်လုံးစိတ်သုံးရောလို့ပြောเสียအပြည့်เสียအပြည့်လားစာရင်ကိစီချောင်းပေါ့ဆက်ဆက်တဲ့အဆုံးအမကိုယ်ဟာနှုတ်မှာစိတ်နဲ့စိတ်သားမှာမပြည့်ရင်ပင်ကိုယ်တိုင်းဆိုလို့ရှိရင်တော့ပြောစရာကြည့်ရစရာကြီးပဲ။ညာကြီးပဲ အပြစ်တွေရှိတယ်ကျော်အဲ့ဒီအပြစ်တွေကကိုယ်တွေသိခါကြတာမဟုတ်ဘူးဝိညာဉ်ကိုလည်းပဲသိဒုက္ခပေးတယ်ကိုယ်မှလည်းပဲဒုက္ခအမဲ့ဝိညာဉ်ကိုလည်းပဲပူလို့ရှိရောပြုလို့တဲ့တရားဆိုရင်ပါအဲ့ဒီတရားဆိုရင်ကိစ္စကြောင့်နိလန်းနဲ့ကိလေသာတွေပြင်ရအကျင့်တရားတွေလူလက်တွေကျင့်လို့ရတဲ့ဒိဋ္ဌိဘာဝနာတရားတွေပါအဲ့ဒါကိုศาสนาလို့ခေါ်ပါတယ်ဘုရားပိုင်တဲ့ศาสนาလည်းဆိုဗုဒ္ဓပိုင်တဲ့ศาสนาဗုဒ္ဓကြည်ထင်တဲ့ศาสนาဒါမှမဟုတ်ဗုဒ္ဓศาสนาလို့ခေါ်ပါတယ်ဒီတော့ဗုဒ္ဓနဲ့ဒိဋ္ဌိဘာဝနာတစ်ခုခုကိုပိုင်နိုင်ပွားထားတဲ့ပုဂ္ဂိုလ်ဟာဘုရားသာသနာတော်ကိုပို့ပြီးတော့ကြည်ညိုလက်တတ်ပါလေ။ဘုရားရဲ့ကုံတော်လည်းပြီးပြီ။ပြီးတော့ကုံတော်တွေတိတော့ဓာရီပွားရထားလို့ရှိရင်အော်ဒီလိုကုံတော်တွေရှိတယ်ကိုဆိုတာကိုယ်တိုင်ကိုယ်ကြတည်နာလည်ပြီးတော့ပေါ့လေ။ကြည်ညိုလက်တတ်ပါတယ်။တတ်တဲ့ဘုရားရဲ့ဖြစ်လက်တတ်ပါတယ်။ဒီနည်းနဲ့ပဲပုဂ္ဂိုလ်ခင်မင်းတဲ့သဘောဖြစ်လာပါလေ။အဲ့တော့ကြည်ညိုတဲ့အတွက်မိမိအဖို့ပေါ့လေသာသနာညွန့်ဝယ်ကိစ္စတွေမပြုတော့ဘူးကိုလို့စိတ်သုံးရောတော့အပြစ်နာစာတွေနဲ့ဘယံမှာဖြစ်တာမျိုးဝင်တာမျိုးလို့တော့တတ်တဲ့ဆုံးအပြစ်တွေကိနေနေရပြောင်းပြီးတော့ကိုလို့စိတ်ကြအောင်ကျူစားကြတာပဲကျွန်းသားပြည်ဆိုလို့ရှိရင်တော့ယဉ်ကျေးလာမယ်ကိုရလို့ပေါ်စိတ်လေးစိတ်ထားယဉ်ကျေးလာမယ်အပြစ်ကျင်းတိုက်ရှင်းမှယဉ်ကျေးတာပါယဉ်ကျေးတာလူရဲ့တိတ်ခွေလာမယ်ကိုရင်းကရာဒေါသမောဟအပူကြီးကိန်းနံတွေကျင်းပြီးတော့အေးချောက်ခုတွေလည်းရလာမယ်အဲ့ဒါဟာလူတိုင်းအဖို့လိုအပ်တဲ့နှစ်သက်ဆရာခုံကြီးပဲတိတ်ခတ်ခုံကြီးပဲကိုယ်ပေါ်လေးကနှစ်သက်ဆရာလေးဆိုကျင့်တဲ့ဆရာလေးဖြစ်တာလေကွာ။ဒါကဘုရားကိုကြည်ညိုတဲ့အတွက်လူကြီးအမျက်ကြီးထွက်လာတော့ဘုရားမြတ်စွာသာသနာတော်ကိုကိုယ်ကြည်ညိုတော့ကြောင့်လူကြီးအတွက်သာသနာညှို့နှောင်းပွန်ရာကိစ္စမပြုတော့ပါဘူး။ဘုရားကမလေးကိစ္စစောင့်လာနေတယ်။ဘုရားကျော်ပြတဲ့တရားတော်မလေးอยู่ได้ในอันนี้อาชีพติสสารสร้างได้เลยศาสนาตู้แต่ชีวาจังหวะนี้จิตที่ชีจังขันธ์ยาเทวาจังไอ้อลุติแล้วเว้ยซ้อนเลยเนี่ยอัธถุละแล้วก็อัธถุละแล้วก็ครับเอ้อหาพุทธะนุสติภาวนาพอได้ด้วยหลุยิอโจครับสรุปแล้วลุยิจิมุเตียริครับအမှန်အရှိကလက်တွေ့ကြတဲ့လူရင်ကျုပ်တို့တရားတွေပြန်ပွားလာနိုင်တယ်လို့ဒီလိုဆိုလိုပါတယ်မိမိရဲ့ကိုယ်လုံးစိတ်၃မျိုးကိုတိကျတဲ့ခြင်းဒီမှန်လေမတိပဲနဲ့ကြည့်မိမယ်လို့လက်တွေ့ကြကြပြည့်ပြည့်ကြောင်းကမပေးဘူးဆိုလို့ရှိရင်ကိစ္စစရာတော့ကမောဟစိတ်ရဲ့ဆရာဖြစ်တဲ့ကိရေကြောင့်ဖြစ်တဲ့ပြိတ္တာတွေဟာနေနေမှာသူတို့ကနောက်ဆုံးမပြေပါဘူးကိုလို့သာမြားဝင်ရှိပါတယ်လောဘဆိုလို့ရှိရင်လူချင်းမှုကိုအတွက်ဒုညအတွက်ကိုမိသားစုအတွက်ရိုးရိုးလူချင်းမှုလည်းရှိတယ်အစွန်းရောက်တဲ့ငန်းငန်းတဲ့လူချင်းမှုလည်းရှိတယ်ဒေါသဆိုလို့ရှိရင်လည်းမုံမှုရင်ရက်ဆက်မှုရင်ရိုးရိုးမုံတာလည်းရှိတယ်အစွန်းရောက်မုံတာရက်ဆက်တာလည်းရှိတယ်ဘောဟာဆိုလို့ရှိရင်လည်းအပြစ်ရှိမှမသိအပြစ်မဲ့မှမသိအကျိုးရှိမှမသိအကျိုးမဲ့မှမသိတင်မှမသိမတင်မှမသိကြောက်ရမယ့်အရာမှမသိလိုက်နာရမယ့်အရာမှမသိဆိုတာပါလေစိတ်ရတူဘုံကမပြတ်သားမှုတွေပါလေဒါမောဟရယ်။တရားရှင်အမှန်မသိအလွဲကြီးရှောက်တည်တာပါလေ။အဲ့ဒါလိုမောဟဆိုတာလည်းရှိပါလေ။အဲ့ဒီတရားဆိုသုံးမျိုးဟာ အကုသိုလ်ဖြစ်ခြင်းအရေးအမြစ်တွေပဲတိပိမာရေတော့ရဲ့လို့ပဲရေတော့မြေဟာသူတာယတန်တော့ပင်ဒီဟာလဲတာပြီးတော့အတိုင်းဆက်တင်နေဝေဆက်ဆက်ဖြစ်လာတာလောဘဒေါသမောဟအမြစ်ကတန်တန်တော့အကုသိုလ်ပင်ဒီရရတယ်ပြီးတော့အတိုင်းဆက်တင်ဝေဆက်ဆက်တဲ့ခါလဲဖြစ်လာတာစိတ်ပင်ကြီးလို့ပဲဒီလိုကြောက်ချက်ကောင်းပါတယ်ဒီလိုဒုက္ခပေးပါတယ်ကိုလည်းပဲလူပိသားအောင်လူလူရှိမဆတ်တတ်အောင်အဲ့ဒါကြီးပြည်နာစာရရှိပြီးတော့ရိုင်းဆိုင်ကြမ်းတမ်းဟောပူလောင်ရှင်ရအောင်ဆက်စုပ်ပြရဖြစ်အောင်ပြုလုပ်တတ်တဲ့တရားစိုးရအဲ့ဒီတရားစိုးရဟာအရှင်း30ရှိပါတယ်အခိုက်အတန့်30ရှိပါတယ်ဒီဥဒိကမပြည်စာကျူးလွန်စော်ကားတဲ့လူနိုင်စံနဲ့ပြည်တယ်စိတ်ထဲမှာဖြစ်နေတဲ့ပြိယုဆန္ဒကိစ္စမျိုးအနေနဲ့ကိန်းနေတဲ့မပြတ်နေတဲ့အငုတ်ကိလေသာပါလေအမှုဆရာကိစ္စဆိုတော့သုံးမျိုးရှိပါလားတကြီးအငုတ်ပါပြုတ်သွားမှာမျိုးပါပြတ်သွားမှာသိကြပါလေခိုက်တ30ရှိတဲ့အကျန်းအလာလေးကိလေသာတွေကိုဘုရားမြတ်စွာကကျင့်နည်း3နည်းပြသွားပါလေဒီကနေ့အကျဉ်းစားလေးပြေဖို့တဝါဒီတရားနဲ့အလစာစိတ်ထဲမှာဖြစ်တဲ့ကိလေသာတွေကိုကာကွယ်ကုစားပြေဖို့အသိပညာနဲ့ဘောဇတိကပါလာတဲ့ရုပ်ကိလေသာတွေကိုနှိမ့်နေပြေဖို့အပြတ်ရှင်းပြေဖို့နည်းပြအောင်ပြေလို့ပြေဖို့သုံးပြီးပြထားပါလေအဲ့ဒါဟာဆုံးမကြောင်းသာသနာလို့ခေါ်ပါလေဘုရားတည်ခြင်းကြောင့်ဘုလိုဘုရားသာသနာလို့ခေါ်ပါတယ်ခိုက်ထအားဖြင့်ကိလေသာ3မျိုးကိုသူမျိုးတွေကပထမအမျိုးအစားကိုတိလတိခာနဲ့ပြရမယ်ဆိုတာကပယ်ကြီးရတဲ့ရှောင်းတိတ်ပယ်တာပါပဲဒီမှုဒီမှုတွေကိုမပြုတ်ပါဘူးကျောင်းမှာဆရာပါသူကြောင့်တော့ပါဏတိပါဒဝေရမလီတတဝဲအတိတ်တချင်းမှရှောင်ခြင်းရှောင်ခြင်းရင်းရှောင်ခြင်းပါဤဆရာပါဒီလိုရှောင်ခြင်းလို့ပြရမှာပါစိတ်တက်တဲ့နဲ့ပြလို့လည်းမရပါဘူးဘာမှမလုပ်ဖဲနဲ့ရိုးပြောင်းနဲ့လုပ်လို့လည်းမရပါဘူးအကျဉ်းတန်းဆုံးလူကြီးဆောင်ရတဲ့ကိလေသာကိုတော့တရားရည်မလုပ်ပါဘူးလို့ပဋိညေခံထားတဲ့အတိုင်းကြောင်ပြီးတော့ပြရပါပါလောကမှာကုသဉာဏ်နဲ့ယောဂရဲ့ရှိတဲ့နေရာဌာနယောဂမကုသရအောင်ရှောင်တည်းပြီးတော့သွားတယ်ပေါ့အဲ့ဒီနည်းပြရမှာပါစိတ်ထဲမှာဖြစ်တဲ့ကိလေသာကိုတော့သမာဓိခန္ဓာဒါနဲ့ကာကွယ်ရမှာကုစားရမှာပါတောချဘာဖြစ်တဲ့ပေါ်တဲ့ယောဂတရားကြီးပေါ်ဆက်လိုက်ပြီးတော့မရှိဘူးစိတ်ဆရာလေးတွေစိတ်ဖြင့်မက်ဆရာတွေမက်တဲ့မြက်ဆရာတွေလည်းရှိရင်မြက်တဲ့သဘောမှမတည်ဘူးဆိုလို့ရှိရင်တွင်ဝဲမှုံမွားတယ်မပြတ်သားဘူးဘောရတယ်ဖြစ်တယ်ဒါတတိပဌာလို့ပေါ့ကျောင်းချက်ဆက်ပြီးတော့ဆွေးမဲစွာမရှိတော့အကာအကွယ်မရှိဘူးဆိုလို့ရှိရင်စိတ်ကြည်ဘယ်ရောက်လာလဲပြည့်ပြည့်သွားတာပေါ့ဝူရီလည်းပြည့်တတိလည်းပဲသဘာဝလည်းပြည့်ဆိုတော့ဘာမှမရှိတော့ဒါကလေးကြီးရှိနေလို့ရှိရင်တတိမဲ့ခြင်းရောက်ဖြစ်နေတဲ့ကိလေသာတွေတခြင်းကြတခြင်းကြတနည်းတတိနဲ့ပဲကာကွယ်သွားတာအစထုတ်သွားတာဒီကြတဲ့ဖြစ်လာလို့ရှိရင်ရှုမှတ်ပြီးတော့ပြရတယ်ဒီမှာပြယုဌာနစိတ်ထဲမှာဖြစ်နေတဲ့ကိလေသာကိုတော့အခုလိုဓမ္မတိခန္ဓာခေါ်ရတတိနဲ့ကာကွယ်ပေးကုစားပေးပါလို့ဆိုပါတယ်တရားမတစ်စိတ်ဆက်ပြီးတော့ဘောဆက်စီကပါလာတဲ့ကိလေသာမျိုးတွေကိုတော့ဒီလိုတက်တယ်နည်းနည်းပြေလို့မရဘူး။ဓမ္မယုတ်တက်တယ်နည်းပြေလို့မရဘူး။ပညာနဲ့ဥပဒနာပညာဥပဒနာပညာနဲ့ကတစ်ဖြည်းဖြည်းအားနဲ့တော့နေနေရနေနေပြေရတယ်။နောက်ဥပဒနာနဲ့၄ချက်ပြည့်စုံသွားတဲ့ခါကျတော့အရိယာမေဖို့နဲ့အပြည့်ရှင်းအဲကြီးတက်ရတယ်နော်။မေကတော့အပြည့်ရှင်းလား ဖူကတော့ငင်းတက်လိုက်တာပါလေအဲဒီနည်းကြည့်လို့ရပါရဲ့ဒီမှာဒါမှပေါ်စစ်ကပါလာတဲ့ခရီးသားတွေအစီအစဉ်အစီအစဉ်ငင်းပြပြီးတော့သွားထွက်လာဘုရားမြတ်စွာဘုရားအရတနဲ့အကြည့်လိုက်တာဒီခါလူများအကုန်လုံးအပြည့်ရှင်းတဲ့အာတုခိယဉာဏ်တော်ကြီးရရှိတော်မူပါလေအဲဒီအရတမဲ့အပေကမောဟနဲ့ဒီရဲ့ပါသွားတယ်ဆိုတော့ပြတ်စွာဘုရားကရှင်ကလေးကိုရှိရင်တိကျတယ်ပါလေအကုန်တပိဿဉာဏ်တော်ကြီးရရှိတော်ပါလေဟုတ်ကဲ့အခြေကအကျင့်တရားတွေလည်းပြတ်စွာဆရာမကြည့်တော်ပါလေအထူးအားဖြင့်တတ္တဝါယုံမှာအလုံးစင်သာသနာတဲ့မဟာကရုဏာတော်ဆရာပါလေရှင်ကအကျင့်တရားကြီးလည်းပါသွားပါလေဆရာအဲ့ဒီလိုကိုယ်ကြီးရဲ့ပြည့်စုံလို့ဘုရားမြတ်စွာဘုရားကိုဝိချာကျရဏသမ္မာနာလို့ခေါ်ပါတယ်အတိဉာဏ်နဲ့လည်းပြည့်စုံပါပြီလေအခြေခံအကျင့်အထူးအားဖြင့်မဟာကရုဏာတော်အခြေခံကျင့်တရားနဲ့ပြည့်စုံပါပြီလေအဲ့ဒီကုံတော်အကြောင်းကိုတို့ချုပ်ပြီးတော့ပြောပါပါအတိဉာဏ်ကျူရရှိရေးမှာအခြေခံအကျင့်စရဏမပါဘဲနဲ့ရရုံမရှိပါဘူးဖြေရုံမရှိပါဘူးဘုရားမြတ်စွာကိုယ်တိုင်လည်းပဲအခြေခံအကျင့်စရဏကျင့်ရပါစရဏ15ပါးတော့ရှိပါတယ်ကွာအကျင့်ရပါကျင့်မှအတ္တိဉာဏ်တွေရဖြစ်ရပါတယ်ကွာဒါအတ္တိဉာဏ်သာရှိပြီးတော့အခြေခံအကျင့်စရဏမဲ့ပြီမှအထူးအဖြစ်အကျင့်နာမဲ့သူမှသူတို့ကတရားမဲ့ပြုနေလို့ရှိရင်တဏှာဆောက်ရှောက်ရမှာမသိပါဘူးသူမှတင့်တော်တဲ့စိတ်လှုပ်ရှားမှုမရှိပါဘူးဟောအမားကြီးပြုနေပြီတဏှာဆရာပဲဆိုတာပေါ့လေဒီလိုတင့်တော်တဲ့စိတ်လှုပ်ရှားမှုမျိုးမရှိပါဘူးအဲဒါတဏှာဆောက်ရှောက်တဲ့ကုလူရန်ခေါ်ပါလေကေတီယံလည်းပဲနားမလည်ပါဘူးဒီသူစိတ်တရားကြီးရှောက်ရှားပြီးတော့ပေါ့လေဒီကောင်ဒီကောင်ဖြစ်သွားကုန်ရအတွက်နီလံပြပြီးတော့ကတိယမှလည်းမသိပါဘူးအတိညာမှမပါဘူးဆိုလို့ရှိရင်တော့အထူးကြောဝယ်မရှိတော့ပါဘူးအတိညာလည်းကျင်းမယ်ပြီအခြေခံဆရဏအကျင့်အထူးအားဖြင့်ကျင့်နာမှုပေါ့လေကရုဏာမဲ့ပြီဆိုလို့ရှိရင်တော့အစိုးရကအစိုးဆုံးဖြစ်တော့တာပါပဲဒါဆိုအတိညာဝိဇ္ဇာအကျင့်ဆရဏရှိသူသာပေါ့လေမိမိကိုယ်လည်းမိမိမမားရအောင်ထိတ်နိုင်ပြီးတော့သူတစ်ပါးကိုလည်းပဲချမ်းသာအောင်မဒုက္ခမှအကျင့်အောင်ကဲတင်နိုင်ပါလေ။ဒါကြောင့်ပညာယအတ္တနာရခန္တော်ပရာရခတိလို့ဆိုထားပါလေ။အတိပညာနဲ့ကိုယ့်ကိုယ်ကိုမားရအောင်ထိတ်ချုပ်နိုင်စွာရှိသူဟာသူတစ်ပါးကိုလည်းမထိခိုက်ရအောင်ကံဝေဆောက်ရှောက်ပြီးသားဖြစ်သွားပါလေ။ကရုဏာယပရာရခန္တော်အတ္တနာရခတိ။ကျင်နာတနာပြီးတော့သူတို့ကမထိခိုက်ရအောင်ကံဝေဆောက်ရှောက်တဲ့ပုဂ္ဂိုလ်ဟာမိမိကိုယ်ကိုလည်းပဲအပြစ်မရှိရအောင်ထိတ်ချုပ်ပြီးသားဖြစ်သွားပါလေ။ဒီလိုဆိုပါတယ်။ဘုရားမြတ်စွာဟာအဲ့ဒီအတိဓိညာဉ်နဲ့လည်းပြည့်စုံပါပြီလေ။အခြေခံသရဏအကျင့်ပြည့်စုံပါပြီ။အဲဒီကမဟာကရုဏာနဲ့လည်းပြည့်စုံပါပြီ။အတိအញ្ញာနဲ့သရဏရှိသူကတော့မိမိကတရားရှိသူဖြစ်တော့သူတစ်ပါးအကျိုးပဲရှိနေလို့ရှိရဲ့ကျင့်နာတနာတတ်တယ်။သူတို့အမှားတွေလုပ်နေပြီးအမှားတွေလုပ်နေတော့ဒုက္ခတွေရောက်တော့မှာပဲဆိုတော့ကျင့်နာတနာတတ်တယ်။သာဟာအတိတ်ရည်ကြီးတဲ့အချက်ပဲအဲ့ဒီအကျိုးမဲ့မှနေပြီးတော့ကဲနဲ့ကဲတင်တတ်တယ်ကဲတင်ပြီးတော့အကျိုးရှိအောင်လည်းပဲဆောက်ရှောက်ဖြစ်ဖြစ်ပြီးတတ်တယ်ဒါကြောင့်အဲ့ဒီလိုမျိုးပုဂ္ဂိုလ်ရဲ့တပည့်တွေဟာတပည့်ကောင်းတွေရွှေဖြစ်တော်တာပါပဲအဲ့ဒါဟာဝိဇ္ဇာကျရဏသံပါဏပြည့်စုံသူရဲ့ဖြစ်မြဲတမရပါပဲ။အရည်အသွေးကောင်းဆုံး ဝိသကရဏသမ္ပန္နရှင်တော်ဘုရားမြတ်စွာဟာတပည့်ဉာဏ်ဉာဏ်တော်ကြီးနဲ့အကျိုးမဲ့အကျိုးရှိပါလိမ့်မည်သိတော်မူပြီးတော့မဟာကရုဏာတော်နဲ့တတ္တဝါတွေကိုအကျိုးမဲ့မှပြည့်တည်ပြီးတော့အကျိုးရှိရာသို့နိဗ္ဗာန်စုံနဲ့ပေါ်လိမ့်ပို့ပေးခဲ့တာမကောင်းသောတပည့်ရဲ့လို့မရှိပါဘူး။ပြင်ကြတဲ့လမ်းကြောင်းတိုင်းလျှောက်လို့ရှိရင်မကောင်းသောတပည့်ဆိုတာမရှိပါဘူး။ကောင်းစွာကျင့်တဲ့တပည့်များအည်ပြေးကောင်းတဲ့တပည့်များသာဖြစ်တာမဟုတ်ဘူး။ဘုရားလက်ထက်တော်ကာလကဖြူစင်ပြီးမြတ်တဲ့အရိယဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးဟာအများကြီးပဲ24အတင်ချီကလေး60ပူကြီးတသိန်းရှိတယ်လို့ဒီလိုကဏ္ဍကတွက်ပြထားပါတယ်မင်းမတွက်ကြအောင်ပြောရတယ်လို့ဒီလိုဆိုလိုပါတယ်ဓမ္မအဲ့တော့အခုအထိမြတ်စွာဘုရားရဲ့ကိုယ်စားဓမ္မဝိနည်းကောင်းကျိုးချမ်းသာရရှိရေးအတွက်တိကျတဲ့သင်ကြားချက်နဲ့အချိုးရချင်ရေးအတွက်စီကံဥပဒေသတ်မှတ်ချက်ပေါ်တယ်ဓမ္မဝိနည်းရှိနေတော့အဲ့ဒီဘဝဉာဏ်တိုင်လိုက်ပြီးတော့ရှင်းတုံးတဲ့ပုဂ္ဂိုလ်ရာလည်းပဲဒီတိုင်မဖြစ်ရပါပါပဲဘုရားလက်ထက်တော်ကာလကတပည့်အကြီးတွေ့မမှီသည့်တရားအောင်မှထိုက်တန်ရဖြူစင်မြင့်တဲ့အနေထားရောက်အောင်တော့အခုခေတ်တိသံဘာဝနာတရားကအာမခံပါလေဒီချက်မှာတော့ဘုရားမြတ်စွာဟာအမြတ်ကဲတည်ရေးကိုဥစားပေးသလားတကိုယ်တော်လူမြောက်ရေးကိုဥစားပေးသလားတစ်ချိန်ထဲမှာကဲတည်ရေးရောမိမိအတွက်လူမြောက်ရေးရောနှမျိုးလုံးဥစားပေးသလားဆိုတာပေါ့လေအဲ့ဒါနဲ့ဆက်ပြီးတော့ရှင်ဘုရားဆရာအချက်ကြီးရှင်းပြဖို့ဆိုတာတော့နောက်နေကြပါပဲရှင်းရပါပါပဲတချို့ကတော့ကဲတည်ရေးဟာတကူကောင်းမဆံဘူးဆိုတာပါလေကတိဥစားပေးရတယ်ဒီလိုလေးပြောတာလည်းရှိပါတယ်တကူကြီးလူမြောက်ကြီးလှုပ်လို့ရှိရင်တကူကောင်းဆံသမားလို့ဒီလိုပဲကြည့်ရပါတယ်ဒီမှာဒီတော့သူတို့အလိုဆိုလို့ရှိရင်တော့ဘာမှအတိညာမရှိကရုဏာမရှိပဲနဲ့ကရုဏာသာရှိပြီးအတိညာမရှိပဲနဲ့ကတိဥစားပေးမယ်ဆိုရင်လမ်းဖတ်ရလိုက်ပြီးတော့ဒုက္ခရောက်ဖို့သာရှိတော့တာပါပဲကိုယ်ကပြောတော့ပါလေအတိညာဏရှိပြီးတော့ဉာဏ်တော်မရှိလို့ရှိရင်ဒါလည်းမရှိဘူးဉာဏ်တော်ဥစ္စာရှိပြီးတော့အတိညာဏရှိလို့ရှိရင်လည်းရှိဘူးလမ်းလည်းဖြစ်စီရမယ်ဒီတော့လုံလောက်တဲ့အည်ဒီကောင်းတဲ့အတိညာဏရှိရမယ်အခြေခံသရဏအခြေအထူးအားဖြင့်မာတိဉာဏ်လည်းရှိရမယ်အဲဒီဆွဲဆုံမှကိုယ့်ကိုယ်ကိုယ်လည်းပဲကျေကျေနိုင်ပြီးတော့သူတို့ဘာကိုယ့်ကိုယ်ကိုယ်လည်းပဲလုံရောက်အောင်စူးစမ်းပြီးတော့သူတို့ဘာကိုလည်းပဲနိလန်ကျအောင်မြင်စွာကဲတင်နိုင်လေဆိုတဲ့အချက်ကိုတော့နောက်နေကြမှာရှင်းပြရစီတော့ဒီနေ့တင်လိုက်ပြပါတော့ဒါပဲတော်ကြအောင်ဆို